COVID ကရောဂါကူးစက်မှုတွေကြောင့်ရနာထားတဲ့ပြည်တွင်းလေကြောင်းလုပ်ငန်းတွေရှေ့လာထဲမှာအစောဆုံးပြန်ဆဖို့ပြင်ဆင်နေတဲ့အကြောင်းတင်ဆက်ပေးကြပါမယ်ကျွန်မကတော့စုစုပါကယ်ရောဂါကြောင့်စက်တင်ဘာလဆန်းကလေးကပြည်တွင်းလေကြောင်းလိုင်းတွေကိုပြန်တန်းခွင့်ပိတ်ထားတာရှေ့သတင်းပတ်မှာတက်တန်းကုန်ဆုံးတော့မယ့်အချိန်မှာပဲလုပ်ငန်းတွေပြန်လည်ပတ်ခွင့်ပြုဖို့ပြင်ဆင်နေတာဖြစ်ပါတယ်နိုဝင်ဘာလကုန်အထိပြန်တန်းခွင့်ပိတ်ထားတဲ့ပြည်တွင်းလေကြောင်းလိုင်းတွေကိုတော့ကာယောဂါကာကွယ်ရေးစီမင်းတွေနဲ့အညီခွင့်ပြုဖို့စီစဉ်ထားတယ်လို့လည်းပူဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဝင်းခန့်က VOA ကိုပြောပါတယ
်ကျွန်တော် SOP ဟိုအတည်ပြုဖို့စောင့်နေပါတယ်လေစိတ်တင်မှာဘလို့ဒီလိုလက်ရှိအနေတိုင်းဒီဟာဟိုပန်ဒမစ်အရာဟိုဘလို့ဆေးဖြစ်မယ်ဆိုတာကို SOP တွေမျိုးမျိုးခွဲပြီးစဉ်းစားနေပါတယ်အဲ့ဒီဓာရီလည်းSOP မူကြမ်းတော့ဆွဲပြီးပါပြီအဲ့ဒါကို MOHS ကနေပြမဘိုးကွန်ပျူပြန်တင်ဖို့ရှိပါတယ်အဲ့ဒါတော့ဒီလောက်ဒီနေ့လောက်ဆိုတင်ပြီလို့ယူဆပါတယ်ကျွန်တော်တို့မသိနိုင်တာကတော့အဲ့ဒါကိုကျွန်တော်တို့ဘက်ကတော့ဟိုအကြံပြုချက်တွေနဲ့ဟို MOHS ကိုညှိပြီးပါပြီ MOHS ကလည်းပြုစုပြီးပြီးဘိုးကွန်ပျူတင်မယ်လို့ယူဆထားပါတယ်ဟာအဲ့ဒါပြီးမှပဲလုပ်လို့ရမှာလေ
မြန်မာနိုင်ငံမှာကာယောဂါကူးစက်သူလူနာတဲ့နေ့စဉ်ထောင်ကနန်းဝန်းကျင်ရှိနေပေမဲ့ကူးစက်မှုရော့ပါတဲ့နေရာတွေမှာကန့်သတ်ချက်တွေလျှော့ပေါ်ပေးဖို့နဲ့လုပ်ငန်းတွေလည်းပတ်ဖို့ပြင်ဆင်နေကြောင်းအစိုးရတာဝန်ရှိသူတွေပြောဆိုခဲ့ပြီးတဲ့နောက်လေကြောင်းလိုင်းတွေပြန်လည်ပြည့်စွဲဖို့စီစဉ်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့လေကြောင်းလိုင်းတွေပုံမှန်ပြန်ဖြစ်ဖို့ကတော့မတိကျသေးဘူးလို့လည်းဦးဝင်းခန့်ကပြောပါတယ်
။ဒီလကုံနောက်လဆန်းတော့အားလုံးမှတ်နေကြတာပဲပေါ့နော်။ဟုတ်ကျွန်တော်တို့လည်းဒီလိုပဲအားလုံးမှန်းတဲ့အတိုင်းလာဇန်းတော့ဖြစ်နိုင်တယ်ဒါမှမဟုတ်အခုရက်ထိအဖြေမရသေးဆိုရင်ကျွန်တော်တို့ပြင်ဆင်ချိန်၄-၅ရက်နဲ့ဆိုရင်ဒီဇင်ဘာ first week လောက်မှာတော့စပြန်နိုင်မယ်လို့ယူဆပါတယ်ဒါမှမဟုတ်ကျွန်တော်တင်တဲ့ airline ဆိုတာက customer ရဲ့ demand focus ကအရေးကြီးပါတယ်သူတို့လူမရှိဘဲနဲ့လည်းပြန်လို့ရမှာမဟုတ်လေကျွန်တော်တို့ကဖွင့်လာတော့ဖွင့်လိုက်မယ်ခီးတယ်ရှိတဲ့ line တွေကို airline တွေကတွက်ချက်ပြီးပြန်တန်းဖို့ပေါ့နော်
ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ရောဂါကူးစက်မှုကိုထိန်းချုပ်လာနိုင်တာနဲ့အမျှကန့်သတ်ချက်တွေကိုလျှော့ပေါ်ပေးမယ်ကြောင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကအွန်လိုင်းမင်ကုန်မှာပြောထားပါတယ
်ကျွန်တော်တို့လည်းဖြေလျှော့ပေးဖို့လည်းအများကြီးကြိုးစားနေပါတယ်ဒီတော့အခြေအနေတွေနည်းနည်းထိန်းလို့ရတာနဲ့အမျှပြန်ပြီးတော့ဖြေလျှော့ပေးချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒါပြည်သူလူထုရဲ့စိတ်ဖြစ်စီမှုတွေတက်တာအောင်လို့နော်ကျွန်တော်တို့စီးပွားရေးလည်းပြန်ပြီးလဲပတ်အောင်လို့
ကာယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်ပြန်မထွက်ရအမိန့်အပါအဝင်သွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားသလိုလူများထိတွေ့ဆက်ဆံမှုတွေကိုရှောင်ရှားဖို့စီးပွားရေးလုပ်ငန်းတွေကိုလည်းရန်နာထားရတာပါဒီလိုရန်နာထားရတာကြောင့်ပြည်တွင်းကလေကြောင်းလုပ်ငန်းတွေအထိနာရတယ်လို့လည်းပို့ဆောင်ရင်းနဲ့ဆက်သွယ်ဝင်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဝင်းခန့်က VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့ transport ဆိုတဲ့အတွက် airline တွေကစီးပွားရေးရဟိုတော်တော်ကိုချွတ်ချုံကြရနေပြီလေရှင်းပြောရင်ဒါကျမကြီးဘက်ကတစ်ပိုင်းပေါ့နော်ပြည်တွင်းလေကြောင်းလိုင်းတွေအားလုံးကဟိုမဖြဲအောင်တမယ်အချက်တဲတွေတွေ့နေတဲ့ကြောင့်ပြည်သူတွေသွားကျင်တာလည်းတပိုင်းကျွန်တော်တို့ကပြေးကျင်တာလည်းတပိုင်းပေါ့နော်အဓိကတော့ရမရေရလုံခြုံစိတ်ချရတဲ့အစီအစဉ်ဖြစ်ဖို့ပဲအရေးကြီးတာပ
ါပြည်တွင်းခီးစဉ်ပြေးဆွဲဖို့ကိုဒီဇင်ဘာမှာစနိုင်ဖို့မျှော်မှန်းထားပေမဲ့လည်းပြည်ပလေကြောင်းလိုင်းခီးစဉ်တွေအတွက်ကတော့နိုင်ငံတွင်းကူးစက်မှုနေ့စဉ်ထောင်ကနန်းဝင်ရှင်မှာရှိနေလို့ကယ်ဆယ်ရေးလီရင်တွေကိုသာအဓိကထားအသုံးပြုရမယ့်အခြေအနေပါကိုဗစ်ရောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတရားမှုတွေပေါ်ကုစားရေးအစီအစဉ်အပါအဝင်နိုင်ငံစီးပွားရေးတိုးတက်ဖို့အတွက်ဆောင်ရွက်သွားမယ်ရေတိုရေရှည်စီမံကိန်းတွေကိုလည်းကိုဗစ်ဗဟိုကော်မတီအနေနဲ့ထုတ်ပြန်သွားဖို့ရှိပါတယ်ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ COVID-19 ကြောင့်မြန်မာခီးသွွားလုပ်ငန်းတွေရဲ့စီးပွားရေးကဏ္ဍတွေအပေါ်တရားမှုစစ်တမ်းအရာဆိုနိုင်ငံခြားခီးသွွားဧည့်သည်ဝင်ရောက်မှုဟာနှစ်ဆပိုင်းကလေးကတိတိတသားကျဆင်းခဲ့ပြီးမေလလောက်မှာတော့ပြပဧည့်သည်ဝင်ရောက်မှုကလုံးဝမရှိတော့ပဲမြန်မာခီးသွွားလုပ်ငန်းအပေါ်အထင်အားခဲ့ပါတယ်။ကာယောဂါကြောင့်ပြည်တွင်းပြပခီးစဉ်လေကြောင်းလိုင်းတွေကိုအခုလနိုဝင်ဘာလကုန်အထိပိတ်ထားပေမဲ့အထူးကယ်ဆယ်ရေးလေယာဉ်တွေကိုတော့ပြေးဆွဲပေးနေတာပါ။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။